Tata Shinyashin, America Nanganjaye Wenji, Condoleezza Rice Ye, Jawin Joban Samye Pigere, Gaza Neza Dabo Duny Jaku, Turo Nene Josure Jang, Israel and Palestine Apio Sulai Bale, Dabo Duny Jaya, Ejin Edu, Gaza Ganji Neza Gupian Le Punguin Pigere, Palestine Lumure Gule, Anapa Ganji Ne, Gaza Ganji Dita, Ki Dola Bogule, Quimjuma Pite Jang, VOA Drindao, Jim Dippel,
เยรูซาเล็มอันนี้ทะเบียนเป็นปูทาราโกดอคินโซเวนอ่ะเสร็จไปแล้วเต็มจะไปบาล่ะရှင်ဟုတ်ကဲ့ဒေါ်နာနာချမ်းရှင်ဒီသဘောတူညီချက်အရာ EU ရာဖာနေဇတ်လမ်းဆောင်မှာအစ္စရေးတို့ဘက်ကတစုံတယောက်မှရှိနေကြမှာမဟုတ်ပေမဲ့လုံခြုံရေးကင်မရာတွေတပ်ဆင်ထားမှာဖြစ်တယ်လို့သိရပါတယ်။ဂါဇာကမ်းမြောင်ဒေသအတွင်းလက်နက်တွေတဲဆောင်လို့မရအောင်ခန့်ဝေဝေးကနေဂိတ်စခန်းတွေကနေအစ္စရေးနဲ့ပါလက်စတိုင်းကင်းတဲ့တပ်ဖွဲ့တွေပူးတွဲတာဝန်ယူစောင့်ကြပ်ကြည့်ရှုကြမှာဖြစ်ပါတယ်။ ပါလက်စတိုင်းအာဏာပိုင်စစ်ဆေးညှိနှိုင်းရေးမှုကဒီနယ်စပ်လမ်းဆောင်မှာအစ္စရေးတို့ဘက်ကတဦးတယောက်မှလက်မခံနိုင်ကြောင်းအစ္စရေးတို့ဘက်ကလည်းကင်မရာတွေတပ်ဆင်ဖို့ထပ်ခါတလဲလဲတွန်းအားပေးခဲ့ကြပါတယ်။လမ်းဆောင်ပြန်မဖွင့်မီနိုင်ငံတကာစောင့်ကြပ်ကြည့်ရှုရေးအဖွဲ့နေရာယူထားစီလေးတို့လိုတဲ့လိုလဲအစ္စရေးတို့ဘက်ကပြောပါတယ်။
And the fear was that extremists would use porous borders to pour into Gaza explosives, weaponry, cash. တကားမရှိဒါမရှိဂါဇာကနေပုံအော့သွင်းလာမှာကိုစိုးရိမ်နေကြလို့ပါဒီနေသက်ကိုဖွင့်ပေးခြင်းအပြင်သဘောထားပြောင်းတဲ့လူတို့ကိုကူညီရမရောက်ဖဲအစွန်းရောက်သမားတွေကိုအားပေးတယ်လို့ဖြစ်သွားမှာစိုးရိမ်နေကြပါတယ်အဓိကနေ့လက်မှတ်ရေးထုတ်လိုက်တဲ့သဘောတူညီချက်ကတော့နှစ်ပတ်စလုံးအတွက်မျှမျှတာတာရှိပါတယ်ပါလက်စတိုင်းတွေဂါဇာကနေဝင်နိုင်ထွက်နိုင်သလိုဂုံတွေတွေလည်းအပြန်အလှန်တင်ဖို့နိုင်ကြပြီးလှုပ
နေ့ကဒီသဘောတူညီချက်အရဒီဇင်ဘာလ15ရက်နေ့ကစပြီးပါလက်စတိုင်းတို့ရဲ့ခရီးသည်တင်ဘတ်စကားတွေဂါဇာကမ်းမြောင်ဒေသနဲ့နောက်ဖက်ကမ်းခြေဒေသအကြားဖြတ်တန်းသွားလာခွင့်ပြုတော်မှာဖြစ်ပါတယ်။အစ္စရေးတို့ကနေဂါဇာကရုပ်သိမ်းပြီးနောက်ပိုင်းနေဆက်ပြီးပိတ်ပင်ခဲ့တာကြောင့်ပါလက်စတိုင်းဒေသသားတို့တစ်ဖက်နဲ့တစ်ဖက်အဆက်အသွယ်ပြတ်ပြီးအချင်းစခန်းတစ်ခုလိုဖြစ်ခဲ့ရတယ်လို့ခါခါတီးတီးနာကြီးနေခဲ့ကြတာဖြစ်ပါတယ်။ကုန်တင်ကားတွေကိုတော့နောက်တလကြာမှဖြတ်တန်းဝင်ပြီးမှဖြစ်ပါတယ်။ဂါဇာကနေပါလက်စတိုင်းတို့ရဲ့ပို့ကုန်တွေကိုနေ့စဉ်ကုန်တင်ကား150အထိနှစ်ကုန်မှာခွင့်ပြုမှာဖြစ်ပြီးရှေ့နေကုန်ပိုင်းမှာနေ့စဉ်ကုန်တင်ကား400အထိတိုးပြီးခွင့်ပြုဖို့ရည်ရွယ်ထားပါတယ်။ဒီသဘောတူညီချက်ကိုပါလက်စတိုင်းစည်းစံညှိနှိုင်းရေးမှူးမစ္စတာဆာအစ်အီရာကတ်ကကြိုဆိုလိုက်ပါတယ်။အစ္စရေးလူထုကိုသူကအင်္ဂါနေ့ကမိန့်ခွန်းပြောဆိုရမှာဒီသဘောတူညီမှုကညီညာရေးလုပ်ငန်းစဉ်ကိုဥတီစေတယ်လို့အခုလိုပြောပါတယ်
။ If we have an Israeli partner willing to engage in these negotiationsMark our words. We do not need.
ဒီကလေးတွေဘက်ကသာအခုလိုစိစညှိနှိုင်းမှုလိုလိုလားလားပါဝင်ပြီးကျွန်တော်တို့ပြောဆိုတာတွေကိုအရေးတူလုပ်မယ်။မိတ်ဆွေတွေလိုဆက်ဆံမယ်ဆိုရင်တော့အစ္စရေးနဲ့တမိုင်းတွင်မဲ့ရာသပန်သဘောတူညီချက်စာချုပ်မျိုးအပြစ်တက်ချုပ်ဖို့ဆိုတာဟာကျွန်တော်တို့အတွက်အချိန်ချောက်လာတဲ့ပို့ပြီးလိုမယ်မထင်ပါဘူး။
တော်တာရှင်များရှင်အစ္စရေးတို့နဲ့ပါလက်စတိုင်းတို့အကြားအင်္ဂါနေ့ကအခုလိုသဘောတူညီမှုရရှိလိုက်တာကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကွန်ဒိုလီဇာရိုက်စ်ကဒီသဘောတူညီချက်ပါအသေးစိတ်အချက်အလက်တွေကိုနှစ်ဖက်စလုံးကလိုက်နာအကောင့်ထဲပေါ်ကြပါလို့သတိပေးလိုက်ပါတယ်။ဒီသဘောတူညီချက်ကအရှိလေပိုင်းဒေသညီညာရေးလုပ်ငန်းရှင်တွေကိုဥတီစေတာမို့မစ္စရိုက်စ်ကအနီးကမျက်ခြေမပြတ်လေ့လာစောင့်ကြည့်ပြီးပါဝင်ပတ်သက်သွားမှဖြစ်ကြောင်းကတိပြုပြောဆိုလိုက်ပါတယ်။